အနာရအနယ်ဒီပါတီရဲ့ဥပဒေအကြံပေးလက်ဖြင့်ရှင်းနေကွန်ရဲ့ဥဆောင်သူလက်ဖြစ်တဲ့တရားလွှတ်တော်ရှင်းနေဥက္ကိုနီကိုတနင်္လာနေ့ကရန်ကုန်လေးစိတ်မှာတနတ်သမားတူဦးကလှုပ်ကြံတက်ဖြတ်ခဲ့တာကိုဖြစ်တင်ရှုတ်ချတဲ့အကြောင်းကုလသမဂ္ဂအဖွဲ့ကပြောပါတယ်အမေရိကန်နိုင်ငံသားရဲ့ဌာနကလည်းဥက္ကိုနီလှုပ်ကြံခံခဲ့ရတဲ့အတွက်ဝမ်းနည်းရတဲ့အကြောင်းပြောလိုက်ပြီးမြန်မာအစိ အပြင်လူမြင်ကွင်းမှာတနတ်သမားကအနိကလောက်ကြံတက်ဖြတ်ခြင်းခံလိုက်ရတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြစ်တင်ရှုတ်ချမှုတွေထွက်ပေါ်လာတာပါဥက္ကိုနီဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးလုပ်နေချိန်ဖွဲ့စည်းပုံအခြေခံဥပဒေပိုင်းမှာထိရောက်တဲ့အကြံပေးချက်တွေလှုပ်ဆောင်ပေးနေသူတဦးဖြစ်တဲ့အပြင်ရှင်းနစ်များကွန်ရက်ဖွဲ့စည်းနိုင်ရေးအတွက်အဓိကအခန့်ကဏ္ဍကပါဝင်သူတဦးဖြစ်သလို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လည်းဦးဆောင်ဟောပြောနေသူတဦးဖြစ်ပါတယ်ဥက္ကိုနီအခုလိုလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့အတွက်မြန်မာနိုင်ငံအတွင်းမှာသာမကနိုင်ငံတကာမှာအံ့ဩတုန်လှုပ်စရာဖြစ်သွားခဲ့ပါတယ်။ရန်ကုန်မြို့လေဆိပ်မှာတရားလွတ်တော်ရှေ့နေကြီးဥက္ကိုနီရဲဆက်ဆက်လှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်စီယန်ဟီလီကဇန်နဝါရီလ30ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားပါတယ်။ကုလသမဂ္ဂအဖွဲ့ကြီးကလည်းဥက္ကိုနီလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့အပေါ်ပြစ်တင်ရှုတ်ချကြောင်းတနင်္လာနေ့ကကုလသမဂ္ဂမှာကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ
် And we also joined the UN Resident Coordinator in Myanmar in condemning yesterday's killing of U Ko Nee a prominent constitutional lawyer and legal advisor to the National League of Democracy
The Resident Coordinator ပါတီရဲ့ဥပဒေအကြံပေးလက်ဖြစ်အထင်ကရရှင်းနေကြီးတူလည်းဖြစ်တဲ့ဥကိုနီမနေ့ကကြုတ်ကြံတက်ပြတ်ခံရတဲ့ပေါ်မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်နေသူကုလသမဂ္ဂအနေနဲ့ပြစ်တင်ရှုံချပါတယ်။ဥက္ကိုနီကွယ်လွန်သွားတဲ့အတွက်မိသားစုမိတ်ဆွေအပေါင်းအသင်းတွေလို့ဖို့ကံပက်တွေနဲ့အတူထပ်တူဝမ်းနဲ့ကြည်ခွေရပါကြောင်းလဲလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောထားပါတယ်။ဒါအပြင်ဥက္ကိုနီဘာကြောင့်လှုပ်ကြံတက်ပြတ်ခံရတဲ့တနတ်သမားရဲ့နောက်ကွယ်မှာဘသူတွေရှိတယ်ဆိုတာကိုအစိုးရအနေနဲ့အသေးစိတ်စုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းလဲအထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်။
အမေရိကန်နိုင်ငံသားရဲ့ဌာနကလည်းဥက္ကိုနီအခုလိုလှုပ်ကြံတက်ဖြတ်ခံရတဲ့အတွက်ဝမ်းနည်းရကြောင်းအရှေ့အာရှဌာနကတာဝန်ရှိသူတူကအခုလိုပြောပါတယ
် We are saddened and concerned to hear the killing of prominent lawyer and legal advisor Ukko Nee at Yangon International Airport. We send our deepest condolences to his family, friends and colleagues.
အထင်ကရရှေ့နေကြီးတယောက်ဖြစ်တဲ့ဥက္ကိုနီရန်ကုန်နိုင်ငံတကာလေဆိပ်မှာလှုပ်ကြံတက်ဖြတ်ခံရတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဝမ်းနည်းချေကွဲပြီးတော့စိုးရိမ်မှုဖြစ်ရပါတယ်သူကွယ်လွန်သွားတဲ့အတွက်သူ့ရဲ့မိသားစုဝင်တွေမိတ်ဆွေတွေနဲ့လုပ်ဖို့ကင်ဘက်တွေကိုဝမ်းနည်းကြောင်းပြောလိုပါတယ်လူ့အခွင့်အရေးနဲ့ဒီမိုကရေစီအရေးကိစ္စတွေအတွက်ဒီဇိုင်းမမတ်လှုပ်ဆောင်ခဲ့သူတယောက်ဖြစ်တာကြောင့်မြန်မာနိုင်ငံအတွင်းကလူတွေသာမကကဘာကပါလေးစားရတဲ့သူတယောက်ဖြစ်ပါတယ်သူတက်ဖြတ်ခံရမှုအတွက်မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးပြီးတာဝန်ရှိသူကိုဥပဒေနဲ့အညီအရေးယူဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်
ဥက္ကိုနီဟာအင်ဒိုနီးရှားနိုင်ငံမှာဟာဗာ့တက်ကတော်နဲ့အင်ဒိုနီးရှားအစိုးရတို့ကပူးတွဲကျင်းပတဲ့အင်ဒိုနီးရှားဒီမိုကရေစီအသွင်ကူးပြောင်းရေးအတွေ့အကြုံမျှဝေတဲ့အစီအစဉ်ကိုတက်ရောက်ပြီးအပြန်ရန်ကုန်လေဆိပ်မှာလှုပ်ကြံတက်ဖြတ်ခံလိုက်ရတာဖြစ်ပါတယ်။ဒါကြောင့်လဲသူတို့နိုင်ငံကအပြန်မှာဥက္ကိုနီလှုပ်ကြံတက်ဖြတ်ခံရတယ်ဆိုတဲ့သတင်းကြားရတဲ့အတွက်ဝမ်းနည်းကြေကွဲကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဌာနပြောခွင့်ရအာမန်နာတာနာဆီရ်ကပြောပါတယ
်။ Kami kita mengucapkan duka cita yang mendalam kepada keluargadan pemerintah Myanmar atas kejadian ini yang bersangkutan memang
ဒီတော့လာကတော့ပထမဆုံးအနေနဲ့ဥက္ကိုနီအခုလိုတည်ဆုံသွားတဲ့အတွက်အကြံရစ်သူမိသားစုနဲ့အတူမြန်မာအစိုးရကိုဝမ်းနည်းကြေကွဲကြောင်းပြောကြားလိုပါတယ်တဲ့တည်ဆုံသွားသူဟာအင်ဒိုနီးရှားနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွေ့အကြုံတွေကိုမျှဝေဖို့ဟာဗတ်တက္ကသိုလ်ရဲ့ငြိမ်းချမ်းရေးနဲ့ဒီမိုကရေစီဌာနနဲ့အင်ဒိုနီးရှားအစိုးရတို့ကပူးတွဲကျင်းပတဲ့အစီအစဉ်တစ်ခုကိုတက်ရောက်ခဲ့သူဖြစ်ကြောင်းဒါဟာအင်မတန်အံ့ဩတုန်လှုပ်စရာကောင်းတဲ့သတင်းစိုးတစ်ခုဖြစ်ကြောင်းဒီဖြစ်ရကြောင့်မြန်မာအစိုးရနဲ့မြန်မာပြည်သူတွေစ조사လှုပ်ဆောင်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးပြုပြင်ပြောင်းလဲမှုနဲ့အမျိုးသားညီညွတ်ဆေးရေးလုပ်ငန်းတွေကိုနောက်နေကြံ့ကြာမှုမဖြစ်ပါစေနဲ့လို့သူတို့အနေနဲ့မျှော်လင့်ကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဌာနပြောခွင့်ရကပြောသွားတာပါဒေါက်တာဆန်းစုကြည်နဲ့ NLD ပါတီရဲ့ဥပဒေအကြံပေးဖြစ်သူရှင်းနေကြီးဥက္ကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့အတွက်အထူးဝမ်းနည်းရပါကြောင်း APHR လို့ခေါ်တဲ့အာဆီယံလွတ်တော်အမများလူ့ခွင့်ရေးအဖွဲ့ရဲ့ဥက္ကဋ္ဌမလေးရှားလွတ်တော်အမ Charles Santiago ကဇန်နဝါရီလ29ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဥက္ကိုနီကွယ်လွန်သွားတာဟာအာဆီယံအဖွဲ့ကြီးအတွက်ရောမြန်မာနိုင်ငံအတွက်ပါကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်ကြောင်းသူဟာမြန်မာဒီမိုကရေစီအရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ဝိုင်းရင်ပုဂ္ဂိုလ်တဦးဖြစ်သလိုလူ့ခွင့်ရေးအတွက်မမမရပ်တည်ခဲ့သူဖြစ်ကြောင်းသူအခုလိုကွယ်လွန်သွားတဲ့အတွက်မိသားစုဝင်တွေမြန်မာပြည်သူတွေနဲ့အတူ အထူးဝမ်းနဲ့ကြေကွဲရပါကြောင်း ABHR ဥက္ကဋ္ဌစန်တီယာဂိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်အလားတူပဲကမ္ဘာတစ်ဝှမ်းမှာရှိတဲ့ရဝင်းချာအဖွဲ့အစည်းတွေကလည်းဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုကိုပြစ်တင်ရှုံချကြောင်းကြေညာချက်ထုတ်ပြန်လိုက်ပြီးဥကိုနီဟာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးမှာပါဝင်ခဲ့သူတူဖြစ်ကြောင်းမြန်မာမွတ်စလင်ရှင်းနေများအဖွဲ့ကိုစတင်တည်ထောင်ခဲ့သူတူဖြစ်တဲ့အပြင်မြန်မာနိုင်ငံအတွက်သူကျွမ်းကျင်ရာဥပဒေပညာနဲ့အလုတ်ကျွေးပြုခဲ့သူဖြစ်ကြောင်းသူဟာငင်းကြံရေးဘာသာပေါင်းစုံတဟဇာတများတစွာနေထိုင်နိုင်ရေးတို့အတွက်ဥဆောင်လုပ်ကိုင်ခဲ့သူဖြစ်တဲ့အတွက်သူကွယ်လွန်ခြင်းဟာတိုင်းပြည်အတွက်အစားထိုးမရနိုင်တဲ့ဆုံးရှုံးမှုဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ